မေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်သူတွေထံဖောက်ခွဲပစ္စည်းတွေပါတဲ့အနည်းဆုံးအထုပ်73ထုပ်ပေးပို့ခဲ့သူလို့ဆွဆဲခံထားတဲ့စီးစာဆေရော့စ်ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးရုံးထုတ်ဖို့ရှိပါတယ်။သမ္မတထရန့်ကိုအခိုင်အမာထောက်ခံသူတူဖြစ်တဲ့အသက်56နှစ်အရွယ်စီးစာဆေရော့စ်ကိုပြီးခဲ့တဲ့တောက်ကြနေ့တုန်းကသူနေထိုင်ရာဘင်္ဂါဒစီတဲကနေဖမ်းဆီးခဲ့တဲ့နေရာနဲ့တိတ်မဝေးလာတဲ့ဖလော်ရီဒါပြည်နယ်မိုင်အမီကဖက်ဒရယ်ခုံရုံးမှာဒီကနေ့ရုံးထုတ်မှာဖြစ်ပါတယ်။သူနေထိုင်ရာကားထဲမှာတော့သမ္မတထရန့်ကိုထောက်ခံတဲ့စတိတ်ကားတွေနောက်သမ္မတထရန့်ရဲ့အတိုက်ခံတွေရဲ့မျက်နှာတွေကိုတော့ကြက်ချီခက်တွေလှုပ်ထားတဲ့စတိတ်ကားတွေကတ်ထားတာပါ။ဆီရော့စ်ကတော့ဖောက်ခွဲပစ္စည်းတွေကိုစားရက်ကနေပြေးပို့ခဲ့သူဖြစ်ဆွဆွဲထားတာပါ။ဒီကနေ့တင်းနှံနဲ့သူ့ကိုတရားရုံးကြားနာပြီးမှတော့နယူးယောက်ကဖက်ဒရယ်တရားရုံးတစ်ခုကိုလွှဲပြောင်းပေးမယ်လို့လည်းခန့်မှန်းထားကြပါတယ်။ဆရိုက်ကနေဘုံတွေပြေပို့ခဲ့မှုနဲ့ဆင်နေပြီးဆွဲချံ၅ခုနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်တွေကိုတော့သမ္မတထရန့်ရဲ့တိုက်ခိုက်နေဖြစ်တဲ့ထိတ်တန့်ဒီမိုကရက်တီထံကိုပြေပို့ခဲ့တာပါ။သမ္မတဟောင်းဘရက်အိုဘားမားဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ပြန်ပဲနိုင်ငံတကာဝန်ကြီးဟောင်းဟီလာရီကလင်တန်နောက်သမ္မတအိုဘားမားအစိုးရလက်ထက်ကထိတ်တန့်အမျိုးသားလုံခြုံရေးအရာရှိထံကိုစားလိုက်ကံဒီဘုံတွေပြေးပို့ခဲ့တာပါဒီဘုံတွေကတော့မပေါက်ကွဲခဲ့ပါဘူး night club မှာ DJ အဆောင်နဲ့ပီဇာပို့သူတွေအဖြစ်လုပ်ကံခဲ့ဖူးတဲ့ Seros အနေနဲ့ပြည်ထောင်ရှိတယ်လို့ဆုံးဖြတ်ခံရရင်တော့ထောင်ဒဏ်48နှစ်နဲ့အထက်ကြာခံနိုင်ရတယ်လို့လည်းရှင်းနေချုပ် Jeff Sessions ကပြောဆိုထားပါတယ်ရှင်